အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းမတည်ငြိမ်မှုတွေကိုထိန်းသိမ်းထားနိုင်ဖို့အတွက်ဒေသရဲ့ဖွံ့ဖြိုးတိုးတက်ရေးကိုဦးစားပေးဆောင်ရွက်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ဒီနေ့စနေနေ့မှာကျင်းပတဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုအကောင့်ထဲဖော်ရေးအစည်းအဝေးနဲ့ပတ်သက်လို့လာမယ့်တနင်္လာနေ့မှာသတင်းစာရှင်းလင်းပွဲတရကျင်းပမယ်လို့အစည်းအဝေးတက်ရောက်ခဲ့တဲ့အရာရှိတွေကပြောပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကိုကိုညာဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒီရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီအစည်းအဝေးမှာအဓိကဘာတွေဆွေးနွေးဖြစ်ပါလဲခင်ဗျ။
အဓိကတော့အခုဖြစ်နေတဲ့အကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့အဲ့ရဖြစ်ပြီးတဲ့နောက်ပိုင်းကိုဒီအစိုးရနေပြီးတော့ပြည်ချမ်းရေးဝန်ကြီးဦးဆောင်တဲ့အဖွဲ့တစ်ဖွဲ့သွားတယ်လေ။သူတို့ရဲ့တွေးရှိချက်တွေနဲ့ပြန်ပြီးတော့ပြောပြတာပါတယ်။နောက်ပြီးတော့ရှိလို့ဘာလုပ်ကြမလဲပေါ့အဲ့ဒါမျိုးလေးပေါ့ဒါကြီးဆွေးနွေးတာပါအ
ဲ့တော့ဒီနေ့ဆွေးနွေးပွဲမှာဒေါက်ဆန်းစုကြည်ဘက်ကရောဘယ်လိုတင်ပြဆွေးနွေးတာရှိပါလဲ
အဓိကကတော့ဗာလဲဆိုတော့ဒီလိုမျိုးပေါ့နော်ကိုတွေ့ရှိတဲ့ဟာတွေကိုပြည်သူတွေပြန်ပြောဖို့ပုံမှန်လင်းလင်းဖြစ်ဖို့နောက်ပြီးတော့တည်ငြိမ်ရေးချမ်းအောင်ဆောင်ရွက်ဖို့ပေါ့နော်အဓိကကတော့အဲ့ဒါကြီးပြောတယ်အဲ့ဒါကိုသတင်းစာရှင်းလင်းပွဲကိုဟိုဟာလုပ်မယ်ဒီမျက်ဖာလာပြီးနေဖြစ်နေလို့တစ်ဖက်ခါလုပ်မယ်တို့ဆိုလက်ဖာလုပ်ပါလေလာပြီးဖြစ်တော့တစ်ဖက်ခါမှလုပ်
ဆရာတို့ဒီတင်းငင်အေဂျန့်ဖွံ့ဖြိုးရေးကော်မတီအနေနဲ့ကဟိုဘလို့လုပ်ငန်းစဉ်တွေရှေ့ကိုဆက်လုပ်မှာပါလဲ
။အော်လုပ်မဲ့လုပ်ငန်းစဉ်တွေကတော့တို့တင်းငင်အေဂျန့်ရေးနဲ့ပတ်သက်တာတွေနဲ့ပတ်သက်လို့ရှိရင်ကတော့သူကလုပ်ငန်းကော်မတီကြီးတွေခွဲထားတာရှိတယ်လေ။တန်တဲ့ကိုရဲ့လုပ်ပြတာလေ။ဒီကကတော့ဗာလဲဆိုတော့ဒီရခိုင်ဒေသဖွံ့ဖြိုးတိုးတက်ရေးကိုခုလဲကြောက်ကြောက်လုပ်နေတာပဲလေ။အဲ့တော့ဒီဖွံ့ဖြိုးတိုးတက်ရေးကိုပေါ့ဒီကဆောင်ရွက်နေတာပေါ့ငွေကဒီဖွဲ့ကနေဆောင်ရွက်နေတာပေါ့။အဲ့အတိအကျတော့ပါလေဆိုတော့ကျွန်တော်တို့တင်းငင်အေးချမ်းကြီးနဲ့ဖွံ့ဖြိုးတိုးတက်ရေးကတွဲနေတယ်အဲ့တော့တင်းငင်အေးချမ်းကြီးကိုဆောင်ရွက်တဲ့အတိုင်းနဲ့ဖွံ့ဖြိုးတိုးတက်ရေးကိုလည်းတွဲပြီးလုပ်တယ်ဖွံ့ဖြိုးတိုးတက်ရေးကပါလေဆိုတော့ရခိုင်ပြည်သားတစ်ခုလုံးမှရှိတဲ့လူတွေအကုန်လုံးရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုဆောင်ရွက်နေတဲ့သဘောပေါ့ဆိုတဲ့အခါကျတော့အခုတော့ဆယ်က669ဗန္ဓာရေးနှစ်မှာလုပ်နိုင်တဲ့တိက္ခာရရှိတယ်နောက်ပြီးတော့ဒီဖြည့်စက်ရံမုံငွေလုပ်ပေးမှရှိတယ်ဆက်ခွန်ဆက်ရှိရံမုံငွေလုပ်ပေးမှရှိတယ်အဲ့ဒါကိုခွဲခြားပြီးတော့အခုလိုအပ်ချက်တွေကိုလိုက်ကြည့်လာပေါ့ရခိုင်ပြည်နယ်မှာဘာလိုအပ်တယ်လဲပေါ့နော်လိုအပ်တာတွေအကုန်လုံးကိုဥစားပြီးစီစဉ်ပြီးဆွဲပြီးတော့ကျွန်တော်တို့ဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်နေတယ်ဒါကအကြီးစားကျွန်တော်တို့လုပ်တာပေါ့နောက်ကတင်းငင်းရေးချင်းရေးနဲ့ပတ်သက်လို့ကတော့ဘာလုပ်နေရလဲဆိုတော့တစ်ဖက်အဖွဲ့အစည်းရှိတဲ့ဟာကိုတို့ engagement ဖြစ်အောင်ပေါ့နော်တစ်ဖက်အဖွဲ့အစည်းသိမြင်အောင်လည်းညီပေါင်းစုံနဲ့လုပ်နေတယ်ညီပေါင်းစုံနဲ့လုပ်တဲ့အခါမှာပုံပြန်တာဥဆောင်တဲ့ commission ဆိုတာလည်းဒါပဲဒါကရခိုင်ပြည်နယ်ပတ်သက်တဲ့အကြီးစားရမှုရရှိအောင်အဖက်ကနေဆောင်ရနေတာပေါ့အ
ဲ့တော့ရခိုင်ဒေသတည်ငြိမ်အေးချမ်းလာပြီးတော့ပြည်သူလူထုဟိုစိတ်လုံခြုံမှုရလာဖို့အတွက်ကိုဝန်ကြီးတို့အနေနဲ့ဘယ်လောက်ထိလှုပ်သွားမှာပါလဲဘယ်လောက်ထိမျှော်လင့်တာလဲခင်ဗျအ
ခုဖြစ်တဲ့အဖြစ်အပျက်ကအစိုးရအကောင်အထည်ပဲကျွန်တော်ကယူဆရမယ်တခါပြည်နယ်မှာတရားဥပဒေစိုးမိုးမှုကျွန်တော်ဆက်လက်ပြီးတော့ဆောင်ရွက်ဖို့အတွက်ကိုဟိုဟာပေါ့နော်ဒါသွားတစ်ခုဖြစ်တယ်လို့ပို့ပြီးတော့အောင်မြင်အောင်ဆောင်ရွက်နိုင်မယ့်လမ်းစာဖြစ်သွားတယ်အဲ့ဒါကောင်းတဲ့လက္ခဏာပဲကျွန်တော်ယူဆအောက်ကျွန်တော်ဒီဟာကိုဆက်လက်ဆောင်ရွက်လိုက်လို့ရှိရင်ဟိုတူတက်အောင်မြင်မှုတွေရခိုင်ပြည်နယ်တစ်ခုလုံးတည်းရရှိနိုင်တယ်လို့ယူဆတယ်
။ဒီရခိုင်ဒေသခံတွေအခုဟာလာလုံခြုံရေးအရာဆိုရင်တကြီးနဲ့ဥမာစစ်တွေမြို့ပေါ်အထိပြောင်းရွှေ့တက်ပြေးတာတွေပဲဖြစ်နေတော့လေ။သူတို့ရဲ့လုံခြုံရေးကိစ္စတွေကိုအမြန်ဆုံးဆောင်ရွက်နိုင်မယ့်အနေအထားရောရှိရလားခင်ဗျ။အ
ဲရှိတယ်ရှိရဆိုတာကကျွန်တော်အနေနဲ့အခုတော့ဆက်အဲ့ဒါပဲပြည်သူလူထုကိုဒီလိုအဲ့တော့ဒီမစိုးရင်မင်းရဲ့အဲ့ဒီခိုင်းတစ်ခုလုံးပေါ့နော်ဒီခိုင်းညတစ်ခုလုံးမှဟိုပြည်သူလူထုလုံးဝမထိခိုက်ဘူးလုံးဝထိခိုက်ရပါပြီတော့ပြည်သူလူထုအတွက်ဆောက်ရှောက်ကူညီမဲ့အစီအစဉ်တွေကျွန်တော်ဆွဲထားတယ်။ဒါရီဆွဲထားတဲ့အတွက်ကြောင့်ဒီလုံခြုံမှုပေါ့နော်လုံခြုံမှုပြည်သူရဲနေတယ်ဆောင်ရွက်တယ်။တပ်မတော်ကကျွန်တော်ကျေတော့နောက်ခံပြုထားတယ်။ဒါပြီးတော့ဒီလူမျိုးကြီးကြီးရလည်းဒါသူ့ရဲ့တုံ့ပြန်သူလုပ်မယ်။ဆိုတော့ဒါရီကောင်လုံးကဝန်ဝန်ဆောင်ရွက်ကြလို့ရှိရင်တော့ကျေလေပြီးတော့
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကိုကိုညာဝင်းအောင်ဆက်သွယ်မေးမြန်းခဲ့တာပါရှင်။